ောတာရှင်များခင်ဗျာပြီးခဲ့တဲ့ရက်သက်တာနှစ်ပတ်လောက်ကစပြီးတော့တရုတ်ကုန်တွေတွေကမြမစဘာတွေကိုပေါက်ဈေးတဲ့ဈေးပို့ပေးပြီးလာဝင်နေကြတယ်ဆိုတဲ့သတင်းကဆန်စဘာဈေးကွက်ထဲမှာတော်တော်ကိုလူပြောသူပြောများလာပါတယ်ပြည်တွင်းဆန်စဘာလုပ်ငန်းရှင်တွေကဒီကိစ္စကိုအရေးယူပေးဖို့အစိုးရစီတောင်းဆိုတဲ့အထိပြစ်လာခဲ့ပါတယ်လုပ်ငန်းရှင်တွေရဲ့အကြောင်းပြချက်ကတော့ကျိတ်စရာစဘာအရန်နေနေလို့ဆန်ဆက်တော်တော်များများလုံးဝရန်နာထားရတယ်ဒါကြောင့်ပြည်တွင်းမှာဆက်မှုလုပ်ငန်းတွေရဲ့လေပတ်မှုကိုမတိကိုက်စေဖို့အတွက်ဆန်ဆက်လုပ်ငန်းတွေကိုမိခိုစားတောက်နေတဲ့လုပ်သားတွေရဲ့အလုပ်ကိုင်ခွင်လန်းတွေကိုမဆုံးရှုံးစေဖို့ပြည်တွင်းဆန်ဖူလုံမှုကိုမတိကိုက်စေဖို့အတွက်ဆိုတာတွေပါပဲပြီးခဲ့တဲ့အောက်တိုဘာ12ရက်မှာစီးပွားကုသနဲ့ဆန်စမားကုန်တယ်တွေအစည်းအဝေးတစ်ရက်လုပ်ခဲ့ပါတယ်အဲ့ဒီအစည်းအဝေးမှာမျိုးစဘာကလွှဲရင်စဘာကိုမကြိတ်ခွဲပဲပြည်ပကိုတင်ပို့ခွင့်ပြုမှာမဟုတ်ဘူးလို့ဆုံးဖြတ်ခဲ့ပါတယ်ဒီနေရာမှာစဘာတင်ပို့ခွင့်ဆိုတာနဲ့ပတ်သက်ရင်ကုန်တယ်တွေပြောတဲ့အကြောင်းပြချက်တွေဟာအတိုင်းတာတစ်ခုအထိမှန်ပါတယ်။ဒါပေမဲ့ဒီနေရာမှာပြောလိုတာကပြည်ပကိုစဘာတင်ပို့ခွင့်ဆိုတဲ့ကိစ္စဟာစံဆက်ပိုင်ရှင်တွေရဲ့အကျိုးစီးပွားတစ်ခုတည်းနဲ့ပဲသက်ဆိုင်တာမဟုတ်ပါဘူး။တန်ပေါင်းများစွာသောတောင်သူလယ်သမားတူကြီးရဲ့အကျိုးစီးပွားနဲ့လည်းတိုက်ရိုက်သက်ဆိုင်နေပါသေးတယ်။လက်ရှိချိန်မှာပြည်ရင်းမှာစဘာတင်တရာကိုကျပ်9သိန်းတဝိုက်လောက်ဈေးပေါက်ပါတယ်။တရုတ်ကုန်တယ်တွေကအဲ့ဒါတက်ပို့ပေးပြီးတော့မြမစဘာတွေကိုလာဝင်နေကြတယ်ဆိုတော့တောင်သူတွေအဖို့ကတော့အခွင့်ရေးပါပဲတောင်သူတွေဘက်ကတော့ဘသူကပဲဝယ်သည်ဖြစ်စေသူတို့ပင်ပင်ပန်းပန်းနဲ့စိုက်ပျိုးထားတဲ့စဘာကိုဈေးကောင်းပေးဝယ်တယ်ဆိုရင်ရောင်းချင်ကြတာသဘာဝပါပဲဒါနဲ့ပတ်သက်ပြီးပြောရရင်တော့ဟိုးအရင်နှစ်တည်းကလေးကမျက်စီကြီးနားကြီးတောင်သူတွေကစဘာကိုပြပကိုတင်ပို့ခွင့်ပြုဖို့တောင်းဆိုနေခဲ့တာပါတရားဝင်ကြဲကြဲပြက်ပြက်မဟုတ်ပေမဲ့အခမ်းအနားတွေသတင်းမီဒီယာတွေနဲ့တွေ့ဆုံတဲ့အခါတွေမှာအလင်းသင့်တယ်လို့ထုတ်ဖော်ပြောဆိုကြပါတယ်တောင်သူတွေဘက်ကတော့ကုန်တယ်တွေကဈေးကစားတာကြောင့်စဘာပေါ်ချိန်တိုင်းအများအဖြစ်စဘာဈေးကကျတဲ့အတွက်သူတို့တွေနစ်နာနေရတယ်တကယ်လို့သာစဘာကိုပြပတင်ပို့ခွင့်ပြုမယ်ဆိုရင်တောင်သူတွေလည်းပို့လို့ရလာနိုင်မယ်ကုန်တယ်တွေဈေးနှိမ်တဲ့ဒဏ်ကိုကျော်လွှားနိုင်မယ်လို့မျှော်လင့်ပြီးတော့တောင်းဆိုကြတာပဲဖြစ်ပါတယ်ပြီးခဲ့တဲ့2016တုန်းကလည်းဟောင်ကောင်ကုမ္ပဏီတစ်ခုကဒနုပြဘက်ကလက်သမားကြီးတဦးကိုသူတို့ဘက်ကစဘာမျိုးစစ်ပေးမယ်အဲ့ဒီစဘာမျိုးကိုစိုက်ပျိုးပေးပါသူတို့အနေနဲ့အဲ့ဒီစဘာကိုပြန်ဝယ်ပါမယ်ဆိုပြီးလာရောက်ချိတ်ဆက်တာရှိခဲ့ဘူးပါတယ်။ဒါပေမဲ့နောက်ဆုံးကြတော့စဘာကိုပြပတ်တင်ပို့ခွင့်မရှိတာရဲ့စံကြိတ်ပြီးယူဖို့ကြတော့လည်းအဆင်မပြေဆိုတာနဲ့ပဲအဲ့ဒီကိစ္စပြတ်သွားခဲ့ပါတယ်။အခုတင်ပြခဲ့တာတွေကတော့စဘာကိုပြပတ်တင်ပို့ခွင့်နဲ့ပတ်သက်ပြီးလုပ်ငန်းရှင်တွေဘက်ကအမြင်နဲ့တောင်သူတွေဘက်ကအမြင်နှစ်မျိုးပါ။ဆက်လက်ပြီးတော့မြမစဘာကိုဈေးကောင်းပေးဝယ်နေတဲ့တရုတ်ဈေးကွက်ရဲ့အနေအထားနဲ့နောက်ကွက်ကဖြစ်ရပ်တွေကိုတင်ပြပါမယ်။တရုတ်ဘက်ကမြမစဘာကိုပေါက်ဈေးတက်ပို့ပြီးဝယ်နေတယ်ဆိုပေမဲ့တကယ်တော့ဒီဈေးကွက်ကမောင်ကိုဈေးကွက်ပဲဖြစ်ပါတယ်။စံတင်ပို့တဲ့နေရာမှာတော့မြန်မာဘက်ကတရားဝင်တရုတ်ဘက်မှာတရားမဝင်ဆိုပေမဲ့စဘာတင်ပို့ရမှာတော့နှစ်ဖက်စလုံးမှာတရားမဝင်ပါဘူးတရုတ်ကုန်တယ်တွေအနေနဲ့မြန်မာနေတဲ့ပေါက်ဈေးတက်ပို့ပေးပြီးမြန်မာစဘာတွေကိုဝယ်နေရမှာနောက်ွယ်မှာလူတိနည်းတဲ့အကြောင်းတစ်ခုရှိပါတယ်စံစဘာကုန်တယ်ကြီးအတိုင်းပိုင်းကထုတ်ပေါ်ပြောကြတာကတော့တရုတ်နိုင်ငံမှာလယ်သမားတွေရဲ့အကျိုးစီးပွားကိုအကာအကွယ်ပေးဖို့စဘာပေါ်ချိန်မှာဈေးနှုန်းကတက်မှတ်နှုန်းထားအောက်ကျသွားရင်အစိုးရကအာမခံဈေးနဲ့ဝယ်ပေးပါတယ်။ဝယ်တဲ့ဈေးကစဘာတန်တန်ကိုဒေါ်လာ400လောက်ရှိပါတယ်။အဲ့ဒီဈေးကနိုင်ငံတကာဈေးကွက်ထဲမှာစံတန်တန်ဈေးနှုန်းလောက်ရှိပါတယ်။အဲ့ဒါကြောင့်တရုတ်ကုန်တယ်တွေကမြန်မာစဘာတွေကိုဈေးကောင်းပေးပြီးရသလောက်ဝယ်မယ်။ပြီးရင်တရုတ်အစိုးရစီမှာအမျက်နဲ့သွားပြန်သွင်းမယ်ဆိုပြီးလုပ်နေတာဖြစ်တယ်လို့ဆိုပါတယ်။တရုတ်ကုန်တယ်တွေကဒီလိုမမှန်မကန်လုပ်နေတဲ့နေရာမှာမြန်မာဘက်ကစဘာကိုတရားဝင်တင်ပို့ခွင့်ပေးလိုက်ရင်အကျိုးဆက်အနေနဲ့တိပြင်းဈေးကွက်တွေကိုထိခိုက်လာနိုင်တယ်ဆိုပြီးကုန်တယ်တွေကတုံ့သက်ကြပါတယ်။ဥပမာအားဖြင့်မြန်မာဘက်ကတရားဝင်ခွင့်ပြုထားပြီးတရုတ်ဘက်ကခွင့်မပြုထားတဲ့ဆန်ဈေးကွက်တို့ပြောင်းဈေးကွက်တို့ကိုတရုတ်အစိုးရဘက်ကအလွန်အမင်းတင်းကျပ်တာတွေလှုပ်လာနိုင်တယ်လို့ဆိုပါတယ်။ဒီနေရာမှာကုန်တယ်ကြီးတွေရဲ့တုံ့သက်ချက်စိုးရိမ်ချက်ဟာအမှန်တကယ်ဖြစ်လာနိုင်ပါတယ်။ဈေးကွက်ကမှောင်ကိုဖြစ်နေတဲ့အပြင်စိုးကျိုးတွေလည်းရှိလာနိုင်တဲ့အတွက်စဘာတင်ပို့ခွင့်မပြုဘူးဆိုတဲ့အစိုးရရဲ့ဆုံးဖြတ်ချက်ဟာတရုတ်ဈေးကွက်တစ်ခုတည်းကိုပဲကြည့်ပြီးပြောမယ်ဆိုရင်တော့မှန်ပါတယ်။ဒါပေမဲ့ဒီထက်ကြဲကြဲပြန့်ပြန့်စဉ်းစားဖို့လိုတာကတကယ်လို့သာတရားဝင်တင်ပို့နိုင်တဲ့လမ်းကြောင်းရှိလာရင်ကောဘလို့လဲဆိုတဲ့အချက်ပါပဲ။အပေါ်မှာတင်ပြခဲ့တဲ့ဟောင်ကောင်ကုမ္ပဏီနဲ့ဒနုပြူကလယ်သမားကြီးဖြစ်ရက်ကကြီးမားတဲ့နမူနာပဲဖြစ်ပါတယ်။ဒါကြောင့်ဤကုန်းချုပ်အနေနဲ့ပြောလိုတာကစဘာကိုပြပတင်ပို့ခွင့်ပေးမယ်မပေးဘူးဆိုတဲ့ကိစ္စကိုအစိုးရအနေနဲ့တရုတ်ဈေးကွက်တစ်ခုတည်းအပေါ်မူတည်ပြီးမဆုံးဖြတ်ဖို့လိုပါတယ်။ကိုယ်နိုင်ငံရဲ့ပြည်တွင်းစက်မှုလုပ်ငန်းပြည်တွင်းစားသုံးကုန်ဖူလုံမှုတို့အပြင်တောင်သူတွေရဲ့ရေရှည်ရည်တည်မှုနဲ့အကျိုးစီးပွားတို့ကိုပါဘတ်စုံထည့်သွင်းစဉ်းစားပြီးဆုံးဖြတ်တဲ့မူဝါဒတည်းရဲ့ဖြစ်ဖို့လိုပါကြောင်းတင်ပြလိုက်ပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။